HIV ရောဂါပိုးရှိသူတွေကိုခီးတော်လာခွင့်ပိတ်ပင်တာတွေနောက်နိုင်ငံဝင်ရောက်ခွင့်ဗီဇာမပေးတာတွေစတဲ့ဒီလိုမျိုးတားမြစ်ကန့်သတ်ချက်တွေကိုရုပ်သိမ်းဖို့နိုင်ငံတကာမှာ AIDS ရောဂါတိုက်ဖျက်ဆောင်နေကြတဲ့အဖွဲ့တွေစုပေါင်းထားတဲ့ဥဆောင်ညွန်မောင်းအဖွဲ့ကြီးရဲ့အကြီးအကဲဖြစ်သူတွေကတောင်းဆိုလိုက်ပါတယ်။ကမ္ဘာအနှံ့နိုင်ငံပေါင်း46နိုင်ငံကနေပြီးတော့ချမှတ်ထားတဲ့ဒီလိုမျိုးကန့်သတ်မှုစီးမြင်တွေဟာခွဲခြားဆက်ဆံမှုဖြစ်တယ်လို့ပဲစီးပွားရေးလုပ်ငန်းတွေအတွက်လည်းအခြေအနေဆိုးဖြစ်စေတယ်လို့သူတို့ကပြောပါတယ်။အမေရိကန်ပြည်ထောင်စု Washington DC မှာ6ရက်ကြာလုံးမဲ့နိုင်ငံတကာ AIDS ညီလာခံစတင်တဲ့ဒီကနေ့မှာဒီလိုမျိုးကြေညာချက်ထုတ်ပြန်လိုက်တာဖြစ်ပါတယ်။နိုင်ငံအရရက်က AIDS ယောဂသုတေသီတွေ၊နိုင်ငံရေးကောင်းဆောင်တွေ၊တန်တမန်တွေ၊နောက်အခြားယောဂတိုက်ဖြည့်ရေးမှာဆက်နွယ်ပတ်သက်သူတွေစုစုပေါင်း 25,000 လောက်ဒီညီလာခံကိုတက်ရောက်နေတာဖြစ်ပါတယ်။ဒီညီလာခံကိုအခုကျွန်တော်တို့အတန်လှန့်ချိန် American San Jay ည9နာရီမှာစတင်ဖွင့်လှစ်ကျင်းပပြုလုပ်နေပြီဖြစ်ပါတယ်။ဒီလကန်တက်ရောက်လာသူတွေကို Washington DC ရဲ့မြို့တော်ဝင်ကကြိုဆိုမေးခွန်းစကားပြောပါတယ်။နောက်ကုလသမဂ္ဂတွင်းမှုချုပ်ဘန်ကီမွန်းကလည်းအဖွင့်ဗီဒီယိုမေးခွန်းပြောသလိုအမေရိကန်ပြည်ထောင်စုရဲ့ဒီကျန်းမာရေးနဲ့လူမှုဝန်ထမ်းဝန်ကြီး Kathleen Sebelius ကိုယ်တိုင်လည်းတက်ရောက်မေးခွန်းပြောမှာဖြစ်ပါတယ်။အဲ့ဒီညီလာခံမှာအမေရိကန်နိုင်ငံရေးဝန်ကြီး Hillary Clinton, အရင်သမ္မတဟောင်း Bill Clinton နဲ့သမ္မတကတော်ဟောင်း Mrs. Laura Bush တို့မေးခွန်းပြောကြားဖို့ရှိပါတယ်။မေကွန်ပြောကြမဲ့တခြားထိတ်တန့်ပုဂ္ဂိုလ်တွေထဲမှာကမ္ဘာပံဥက္ကဋ္ဌဂျင်ယုံကင်းနဲ့ Microsoft ကုမ္ပဏီရဲ့ဥက္ကဋ္ဌ Bill Gates တို့လည်းပါပါတယ်။မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆုကြည်ကလည်းအမျိုးသမီးနဲ့ AIDS ရောဂါဆိုင်ရာဆွေးနွေးပွဲတစ်ခုမှာဗီဒီယိုမေကွန်ပြောဖို့ရှိပါတယ်။နှစ်နှစ်တစ်ကြိမ်ကျင်းပနေတဲ့ဒီညီလာခံကိုဇူလိုင်လ22ရက်နေ့ကနေပြီးတော့28ရက်နေ့အထိ Washington DC မြို့တော်မှာကျင်းပပြုလုပ်မှာပါ။ဝါရှင်တန်မြို့တော်ဟာအမေရိကန်နိုင်ငံမှာတော့ HIV ရောဂါပိုးအများဆုံးရှိနေတဲ့မြို့တွေထဲကတစ်ခုဖြစ်ပါတယ်။ဒါဆိုလို့ရှိရင်22နှစ်အတွင်းအမေရိကန်ပြည်ထောင်စုမှာပထမဆုံးကျင်းပတဲ့နိုင်ငံတကာ AIDS ညီလာခံလည်းဖြစ်ပါတယ်။ဒီရှင်တော့ကတော့ဒီ HIV ရောဂါပိုးရှိသူတွေကိုအမေရိကန်ပြည်ဝင်ခွင့်ပိတ်ပင်ထားတာကြောင့်ဒီညီလာခံမျိုးကိုလက်ခံမကျင်းပနိုင်ခဲ့ပါဘူး။သမ္မတ Barack Obama လက်ထက် 2010 ခုနှစ်ကြာတော့မှအခုလိုမျိုးဒီ HIV ရောဂါပိုးရှိသူတွေကိုနိုင်ငံတွင်းဝင်ရောက်ခွင့်ပိတ်ပင်မှုကိုအမေရိကန်ပြည်ထောင်စုကပြန်လည်ရုပ်သိမ်းခဲ့တာဖြစ်ပါတယ်။ကမ္ဘာမှာလက်ရှိအဖြစ် HIV AIDS ယောဂဖြစ်နေသူ34တန်းရှိပြီးတော့ပြီးခဲ့တဲ့2011ခုနှစ်ကဒီယောဂကြောင့်သေဆုံးသူ1.9တန်းရှိတယ်လို့ကုလသမဂ္ဂကပြောပါရခင်ဗျာ